ပါ English American Side Ganda မှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း up for grabs
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက UB up ကအပေါ် FUR 4ကအတွဲ GRABS grabs ကလက်နဲ့လူဖို့ဒါမှမဟုတ်ဖမ်းဖို့ဆိုတော့စကစုခုံးရဲ့တိုက်ရိုက်ဒီပဲကဖမ်းဖို့လူယူဖို့အပေါ်မြှောက်တင်ပေးလိုက်တာပေါ့idiom ဆိုရဲ့ device ဒီပဲကလည်းတိတ်မကွာလာပါဘူးပစ္စည်းတစ်ခုကိုအပေါ်မြှောက်ပြစ်လိုက်ပြီးဖမ်းမိတဲ့လူယူဆိုတဲ့သဘောမျိုးဖြစ်ပါတယ်ရသူယူဆိုတဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်ရွေးကောက်ပွဲတွေရာဒူးရွေးချယ်ပွဲတွေမှလည်းဒီတိုင်းပါပဲရာဒူးအတွက်ဒါမှမဟုတ်မဲဆန္ဒနေရာအတွက်ဘယ်သူကနိုင်မယ်ဘယ်သူကိုယူမယ်ဆိုတာအတိအကျမပြောနိုင်ဘဲစူးစမ်းတဲ့လူမဲဆွေကောင်းတဲ့လူတခါတရံလဲကံကောင်းတဲ့လူနိုင်မဲ့နေရာမျိုးကိုဆူတာဖြစ်ပါတယ်။တနည်းတော့နိုင်ငံရေးပါတီတွေရဲ့အမာခံနေမြေတွေမဟုတ်ကြဘဲအဲ့ဒီအနေကမဲဆန္ဒရှင်တွေဟာဘယ်ပါတီကပဲဖြစ်ဖြစ်သူတို့ကြိုက်ရင်သူတို့ရွေးမယ်မဲပေးမယ်ဆိုတဲ့မဲဆန္ဒနေမြေဆိုရင် up for grabs ဆိုတဲ့အသုံးကိုရည်ညွှန်းသုံးပါတယ်။ယာဒူးတွေလဲရွေးချယ်ရမှာဒီယာဒူးတွေဘယ်သူကိုခန့်အပ်မယ်ဆိုတာကိုတသက်မမကြိုတင်ရထားတာမျိုးမရှိဘဲအရေးချင်းပြည့်သူစူးစမ်းသူကံကောင်းသူစသဖြင့်သဘောကျရင်ကြသလိုခန့်နိုင်မဲ့အခြေအနေမျိုးကိုဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။တနည်းအားဖြင့်တော့ဥသူယူရသူယူဆိုတဲ့သဘောမျိုးလိုလေးဆိုနိုင်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ This constituency in the Delta area is up for grabs. We just don't know who will win.
မြမကျွန်းပေါ်ရဲ့အဲ့ဒီမဲဆန္ဒနေမြီကတော့ရသူယူမဲ့အနေထားမျိုးပဲဘယ်သူကနိုင်မဲခံမမို့ခက်တယ်လို့ဒီပြရပါလေဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ This constituency in the Delta area is up for grabs. We just don't know who will win.
ကုစလေတင်ပြပြီးမှကတော့
wild card
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက WILD wild ကအရင်CARD card ကဒီနေရာမှာဖဲကြဆိုတော့စကူထုံရဲ့ဓာတ်ရိုက်ဒီဘေကတော့ဖဲကြအရင်ပေါ့ဒီအသုံးကဖဲကစားရာမှာလူသိများတဲ့ဂျိုကာလူမျိုးပါပဲလူတဲ့နေရာမှာသုံးနိုင်တဲ့ဖဲကြကိုခေါ်တာဖြစ်ပါတယ်ဆိုလိုတာကတော့ဂျိုကာလူမျိုးဖဲကြကိုလူတဲ့နေရာမှာသုံးနိုင်တဲ့အတွက်ကြောင့်လေဂျိုကာလက်ထဲရောက်နေသူအနေနဲ့သူလူတဲ့နေရာကိုထည့်သုံးနိုင်တာမျိုးဖြစ်ပါတယ်ဒါကြောင့်လေအဲ့ဒီဖဲဟာတခြားဖဲတွေလိုဘာဖဲဖြစ်တယ်ဆိုတာကိုကြိုတင်ပြောနိုင်ဖို့ခက်တဲ့ဖဲမျိုးဖြစ်ပါတယ်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းအလားတူပါပဲ။ wild card ကလူတူဒါမှမဟုတ်ကိစ္စတစ်ခုခုအကြောင်းအရာတစ်ခုခုရဲ့အနေအထားကိုကြိုတင်ခံမရခက်တာမျိုးကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ရွေးကောက်ပွဲမှာ wild card နဲ့ပတ်သက်တဲ့အသုံး George Group ပေးတာကိုလေ့လာကြည့်ကြရအောင်ပါ
။ The wild card in the upcoming general elections is the advance votes. No one knows how these votes will turn out.
လာမယ့်ရွေးကောက်ပွဲမှာဘယ်လိုအဖြေထွက်မလဲဆိုတာကတော့အခက်ခတ်ဖို့ခက်တာကကြိုတင်မဲတွေပါပဲ။အဲ့ဒီမဲတွေဘယ်လိုအဖြေထွက်လာမလဲဆိုတာဘယ်သူကမှမသိနိုင်ကြဘူးလေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The wild card in the upcoming general elections is the advance votes.No one knows how these votes will turn out.
ခုနောက်ဆုံးတင်ပြပေးမှာကတော့
level playing field
ဖြစ်ပါတယ်စာလုံးပေါင်းက level level ကညီတာတူတာတဒန်းနဲ့ဖြစ်တာ playing playing ကကစားတာ field field ကလွင်ပြင်ကွင်းဆိုတော့စကားပိုက်ခုံးရဲ့တိုက်ရိုက်ထေးပဲကတော့မြေပြင်ညီတဲ့ကစားကွင်းတပြေးညီတဲ့ကစားကွင်းဖြစ်ပါတယ်ဒီနေရာမှာ feel ဟာမျက်စိနဲ့မြင်တွေ့ရတဲ့ကွင်းပြင်လိုရုပ်ဝတ္ထုဖြစ်နိုင်သလိုမျက်စိနဲ့မမြင်နိုင်တဲ့ကစားရာမှာအခြေအနေအနေအထားမျိုးကိုလည်းရည်ညွှန်းသုံးတာဖြစ်ပါတယ်။အကစားပွဲတိုင်းမှာစီးမင်းတွေရှိကြတဲ့အတိုင်းကစားသမားဒိုင်းတွေနဲ့ပြိုင်ပွဲတစ်ခုခုမှာနိုင်ဖို့ခွင့်အရေးတန်းတူရကြတာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့တစ်ဖက်ကနေမညစ်ထားဖို့တစ်ဖက်ကိုအသာစီးပေးထားတာမျိုးမဖြစ်တဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။idiom ဆိုရဲ့ device ဒီပဲကလည်းမကွာလှပါဘူးအခွင့်အရေးအားလုံးတန်းတူရကြတာအခြေအနေဟာတစ်ဖက်ဆောင်နေမဖြစ်တာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်ရွေးကောက်ပွဲအခြေအနေမျိုးမှာနိုင်ငံရေးပါတီတွေအနေနဲ့အားလုံးတန်းတူအခွင့်အရေးရကြတာ mess ဖြစ်လှုပ်ရှားရမှလည်းအခွင့်အရေးတူတူရကြတာမျိုးကိုဒီအတုံးနဲ့ရည်ညွှန်းသုံးနိုင်ပါတယ်
Despite the lack of a level playing field during the elections, voters were able to express their right to choose. Despite the lack of a level playing field during the elections, voters were able to express their right to choose. Up for grabs, wild card, level playing field.
Now, let's talk about the idiom.